ကျေးဇူးတော်ရှင်ဆရာတော်ရှင်သမြတ်တီဖျာယနေ့ညသာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်တော်တနင်္လာဇန်12ရက်2023ခုနှစ်စက်တင်ဘာလ26ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောမေတော်ကြီးဒေါ်တင်မေ85နှစ်ပြည့်မွေးနေ့အဖြစ်ဒေါ်တီတရစာဒီနှင့်မောင်နှမတစုမိခင်ကြီးဒေါ်တင်မေ85နှစ်မွေးနေ့အတွက်ဥသူရိန်ထွန်းဒေါ်ချိုချိုခိုင်မိသားစုနဖာတော်မိဘများယေစုမူထား၍ကိုပြည့်ဖြူစွာမိလွင်လင်ချိုမိသားစုနဖာတော်မိဘများမူထား၍မစ္စတာဂျေအက်ကက်ဆက်ဒေါ်ရွှေစင်မိသားစုဥစိန်လိုက်ဤ62နှစ်ပြည့်မွေးနေ့အလို껙လွန်သူမိဘနှစ်ပါးယေစု၍မထုထထိုက်ဤမွေးနေ့အလို껙လွန်သူမိဘများဖြစ်ကြသောဥပြူဒေါ်ကျင်မင်းတို့အားယေစု၍ဒေါက်တာမြင့်စွာဤ55နှစ်ပြည့်မွေးနေ့အလို껙လွန်သူဥဆန်ငယ်အားယေစု၏ဇနီးဒေါ်ယီမြတ်သားသမီးတစုယေစုရှင်ဖခင်ကြီးဥညွန်တောင်းမိခင်ကြီးဒေါ်မမီအားယေစု၏ကိုနေလင်းအောင်မဆူဆူမိသားစု껙လွန်သူမိဘများယေစု၏မိခင်ကြီးဒေါ်ကျင်တန်းအားမှုထား၍ဥအောင်နိုင်ဒေါ်ဝင်းစုလန်းမိသားစုဥထပ်ပူဇော်ဦးဒေါ်တီဒါလဲမိသားစုဥတင်ဝင်းဒေါ်အောင်စဟုံကဒေါ်နီတို့အားမှုထား၍ဒေါ်နီနီဝင်းနှင့်မောင်နှမတစု껙လွန်သူဥဇော်လင်းသုံးနှစ်ပြည့်အားယေစု၍ယတိတာမိသားစု껙လွန်သူနှစ်ဖက်ဖခင်ကြီးဥတင်ရွှေနှင့်ဦးရဲကိုတို့အားယေစု၍ကျန်ရသူမိသားစု껙လွန်သူမိခင်ကြီးဒေါ်တန်းစု73နှစ်ပြည့်အားယေစု၍ဖခင်ကြီးဥပေါ်ချိုနှင့်မိသားသမီးများကောင်းမှု껙လွန်သူမိခင်ကြီးဒေါ်ခင်မစိန်အားယေစု၍ဖခင်ကြီးဥမျိုးစွေနှင့်သားသမီးတစုကောင်းမှုဥအောင်ကျွဲအခန့်ကျော်ဒေါ်စုဝေမိုးမိသားစုတို့မှစူပေါင်းဆင်ရင်တင်ပါပြလို့အတော်အွန်လိုင်းဓမ္မတပင်နဲ့ဆက်လင်၍ကျေးတော်ရှင်ပေါမောက်ခကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖရာတပင်တော်ကျေးတော်သောဥခ၍ယူသည်စွာရှောက်တာအပ်ပါသည်ဖရာ
သာသနာတော်နှင့်2569နှစ်ကောသတကရေထောင်တော်ဝင်အရှိစေကားခုနှစ်ဒေါ်တလင်းလာတန်းစနေရဲ2023ခုနှစ်စတေမာလာ26ရဲ့အင်္ဂါနေ့နိုင်ဟောကြားဝေရဏန္တပတနာဝေရဏန္တပတနာကမ္မထာအထဘုံကြောင့်ရှင်းပြခြင်းအနေကအယံဥပဒနာဆရာရှိမြခဲ့ပြီအခုဒီနေ့ဝိရဏဥပဒနာကြောင့်ရှင်ပြကာယဥပဒနာကမ္မထာအထုဒ္ဒကတော့ကာယဆိုရဲဖြစ်ရဲ့ body တခုတိုက်ရိုက်ရှုမှတ်ပြီးတော့အထုတ်လို့ရတယ်ဝေဒနာကြတော့တက်လို့မဟုတ်ဘူးသူကကာယရှုတာတော့ဥမမဲထွက်လေဝင်လေဆိုအလဲအစင်သင်ရှိနော်အစင်သင်ရှိတော့ထွက်လေဝင်လေကိုတန်ပြီးတော့တတိနဲ့ဒီနဲ့ရှုလိုက်မယ်ဆိုလို့ရှိရင်ထွက်လေဝင်လေလေးပေါ်မှာစိတ်ညစ်အောင်လုပ်လို့ရတယ်။အယုံကဆင်းနေရှိနေတယ်ထွက်လေဝင်နေ။နောက်တကဣရိယာပုတ်နဲ့ပတ်သက်နေလို့ရှိရင်လည်းပဲလျောင်းတက်ရသွား။ဣရိယာပုတ်တွေပါဟာလည်းပဲဆင်းနေရှိနေတယ်။မြင်နဲ့မြင်တာတယ်။ဒီနဲ့ဒီတာတယ်။ကာယဒုပဒနာကအဲ့လိုထင်ရှားတယ်လို့ပြောမှာဖြစ်တယ်နော်ဝေဒနာဒုပဒနာကြတော့အဲ့ဒီလိုမဟုတ်တော့ဘူးသူကယုတ်တရားကထင်ရှားတော့လည်းပဲစိတ်နဲ့ပသက်တာကြတော့ယုတ်တရားရှားမတွေ့ပဲရှိတတ်တယ်အဲ့ဒါကြောင့်မဟုတ်ကမ္မထာအာယုပထမနှမျိုးရှိတယ်ဆိုတာမှတ်သားရမယ်ရုပ်ကိုရှုတဲ့ကမ္မထာကိုရူပက မ္မဋ္ဌာနာယုတ်ကမ္မဋ္ဌာန်းသို့မဟုတ်ရူပပရိကဟယုတ်ကိုမတ္တာရှုမှတ်ခြင်းရှုကြည့်ခြင်းတို့တည်းပဲအဲ့ဒါလွယ်တယ်နော်ယုတ်ဆိုတာထင်ရှားတယ်မျက်စိနဲ့လည်းမြင်နိုင်တယ်တခြားနေ့တွေနဲ့လည်းပဲအခုသိနိုင်ပေါ့အဲ့ဒါရူပကမ္မဋ္ဌာန်းသို့မဟုတ်ရူပပရိက္ခာအုံးနေရှုပ်ကိုမယူခြင်းနောက်တစ်ခုကအရူပကမ္မဋ္ဌာန်းရှုံးမှုဥစ္စာနံပေါ့နံဆိုတဲ့တော်တရားကရုပ်လို့မျက်စိနဲ့မြင်ရတဲ့အရာလည်းမဟုတ်ဘူးစံတကြည့်လို့လည်းတွေ့နိုင်တဲ့အရာမဟုတ်ဘူးဒါကြောင့်မို့သူ့ကိုရှုဖို့ကြတော့တရားကြည့်ရှုခက်ခဲတယ်အဲ့ဒီနံကိုရှုတဲ့ကမ္မဋ္ဌာန်းတို့မဟုတ်အရူပပရိက္ခာတရားကိုရှုတဲ့ကမ္မဋ္ဌာန်းအဲ့ဒီနံတရားကိုရှုတယ်ဆိုတဲ့ပုဂ္ဂိုလ်ရအများသောအားဖြင့်တော့သမထယနိကပုဂ္ဂိုလ်ရနံကစပြီးတော့ရှုကြတယ်ဘာလို့လို့ဆိုရင်သမထจิตတဲ့ခုကျင့်နေတယ်ဆိုရင်သူစိတ်ထဲမှာအာယုန်တစ်ခုကရထားပြီးသားဖြစ်နေစိတ်အခြေအနေတွေဖြစ်ပေါ်နေတာထင်ရှားတယ်တပါးလေးရှိနေသည့်အတွက်ကြောင့်စိတ်အခြေအနေတွေကထင်ရှားတယ်ကမ္မထာအထုတ်တဲ့ပုဂ္ဂိုလ်သဗ္ဗထာจิตစဉ်မဟုတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့ချက်ချင်းတွေ့ဖို့ရခက်တယ်ပေါ့နော်အဲ့ကြောင့်မို့အတ္တကရာဆရာတွေကအကြံပေးထားတယ်ကမ္မထာအတုတ်တော့မယ်ဆိုလို့ရှိရင်သမထပြီးမှဝိပဿနာကူမှလာသမထယနိကလာသို့မဟုတ်ဝိပဿနာကိုတိုက်ရိုက်သွားတဲ့ဝိပဿနာယနိကလာအဲ့ဒီနှမျိုးခွဲခြားမှဖြစ်တယ်အဲ့ဒါတွေသိဖို့လိုတယ်ပေါ့သူကသမာဓိတရားကိုအထုတ်ပြီးတော့မှဝိပဿနာကုမယ်ဆိုတဲ့ပုဂ္ဂိုလ်အတ္တပဋ္ဌာယနိကပုဂ္ဂိုလ်သမာဓိကိုအရင်ရအောင်ကြိုးစားမယ်ဥပမာပဲထွက်လေဝင်လေဆိုလို့ရှိရင်သူကရုပ်ပေါ်မှာအခြေခံပြီးတော့သမာဓိရအောင်လုပ်တာထွက်လေဝင်လေဆိုတာလူတိုင်းသိတယ်လေလူတိုင်းသိနိုင်တယ်အဲ့တော့ထွက်လေဝင်လေပေါ်မှာအခြေစိုက်ပြီးတော့ကမ္မထံကိုစတင်စတဲ့ပြီးတော့တမာရီကိုထူတောင်းတယ်ထူတောင်းလို့တမာရီရလာပြီဆိုရင်တမာရီနဲ့ရှင်တွေ့ပြီးတော့ဖြစ်နေတဲ့စိတ်အခြေအနေတွေပဲကိုပြောင်းပြီးတော့ဝိပဿနာရှုဒါအဲ့ဒါသမထယတိကလို့ခေါ်တယ်နော်ရုပ်ကိုယဉ်ရှုတာလွယ်တယ်ဟုတ်ပြီအဲ့ဒီသမထယတိကဝိပဿနာယတိကဝိပဿနာယတိကလို့ခေါ်တယ်ဝိပဿနာယတိကကရုပ်ကိုရုပ်ကိုယဉ်ရှုလိုက်တာရုပ်ကိုရှုလိုက်တယ်ရုပ်ဆိုတာသိတာလေထွက်လေဝင်လေဝါရတဲ့လှုပ်ရှားမှုကိုရှုတယ်ဒါသိတယ်အဲ့လိုမဟုတ်ဘဲနဲ့သဗ္ဗထယနိကသွားမယ်ဆိုလို့ရှိရင်ရုပ်ကိုရှုရင်ရှုရင်အနေစိတ်အခြေအနေတွေဖြစ်လာတယ်အဲ့ဒီစိတ်အခြေအနေတွေပေါ်မှာစဉ်းကျင်သုံးသပ်ကြည့်ပြီးတော့ဝိပဿနာကူတာအရသမထယနိကပုဂ္ဂိုလ်ဝိပဿနာယနိကပုဂ္ဂိုလ်ကြတော့ရုပ်ကိုတည်းရှုသွားအဲ့တော့ဆုလို့တဲ့အတိပဲကအတန်ကမထွက်တော့ပြောရင်ပြောရင်လွယ်ကုန်နော်ပြန်ပြီးတော့ပြောမယ်ဝိပဿနာယနိကပုဂ္ဂိုလ်ဆိုလို့ရှိရင်ရှုဖို့ရှုနေရတဲ့မျိုးသဗ္ဗထယနိကပုဂ္ဂိုလ်တွေရှုဖို့ရှုနေတဲ့မျိုးသဗ္ဗထယနိကကတည်းသွားတဲ့ပုဂ္ဂိုလ်တွေကတော့ဝိပဿနာယနိကတွေကယောဂစာရှုတယ်သဗ္ဗထယနိကကျတော့နိုင်ငံစာရှုတယ်အဲ့လိုမှလည်း วิปัตนายานิกะสุยวิปัตนาละยะวะไตตอมะสุยยุกัสสะชุตะวะทายานิกะตอมะสุยนังกัสสะชุดะมะชุกะอมุลุပြောတာဟုတ်လွယ်တဲ့အကြောင်းပြောပြတယ်เนาะမရှိတော့ဘူးလို့ပြောတာမဟုတ်ဝိပัตနာယနိကလည်းနင်္ဂဆာရှုလို့ရတယ်သမထာယနိကလည်းယောဂဆာရှုရတယ်မရှိတော့ဘူးပြောတာတော့မဟုတ်ဘူးလွယ်တဲ့ဤကိုပြောပြတာเนาะအဲ့တော့ကမ္မထာအထုတ်တဲ့ပုဂ္ဂိုလ်ဟာလမ်းညောင်းနှစ်သွဲရှိတယ်ကမ္မထာအထုတ်ပြီးဆိုတဲ့ကသမာဓိကိုအရင်တည်ထောင်ပြီးမှဝိပัตနာသွားမလားသောမဝိပဿနာကိုတိုက်ရိုက်သွားမလားဒီနှစ်ခုပဲနော်ဝိပဿနာကိုတိုက်ရိုက်သွားတာကိုဝိပဿနာယာနိကလို့ခေါ်တယ်တမထလုတ်ပြီးတော့မှဝိပဿနာသွားတာကြတော့တမထယာနိကလို့ခေါ်တယ်အဲ့ဒီနှစ်ခုဥမ္မာတာပြီးတော့ဝိပဿနာယာနိကပုဂ္ဂိုလ်တမထယာနိကပုဂ္ဂိုလ်အလိုက်ဝိပဿနာယာနိကပုဂ္ဂိုလ်ဆိုရင်ယောဂဆာရှုတယ်တမထယာနိကပုဂ္ဂိုလ်ဆိုရင်ငါဆာရှုတယ်။ဘာဖြစ်လို့တုံးဆိုလို့ရှိရင်သမထယနိကပုဂ္ဂိုလ်ဆိုတာပညာအာယုတစ်ခုခုအပေါ်မှာတမာရီကိုအရင်စူးစမ်းထားတာဖြစ်တော့စိတ်အခြေအနေပို့ပြီးတော့ထင်ရှားတဲ့သူ့ဘုံမှာစိတ်အခြေအနေတွေကိုသူကရထားပြီ။ဘာမဲ့စိတ်တည်ငြိမ်နေစိတ်တည်ငြိမ်နေတဲ့အခြေအနေတွေကိုသူရထားပြီ။ရှားတာပြီးသည့်အတွက်ကြောင့်ကိုရထားတဲ့စိတ်အခြေအနေကိုပဲအာယုံအနေနဲ့အသုံးချပြီးတော့ဝိပဿနာခုလိုက်တယ်။အဲတမန်ထာယတိကအဲ့တော့ယတိကနှစ်ခုအလိုက်သွားတော့မယ်ဆိုရင်ဒီအနုပဿနာနဲ့ပတ်သက်ပြီးတော့ပြောမယ်။ကာယအနုပဿနာဆိုတာကာယကိုတတိနဲ့ပညာနဲ့ရှုမှတ်ခြင်းကာယဆိုတာအာရီတုံလို့မိပဲဆိုလို့ရှိရင်ခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတွေကိုပြောတာထွက်လေဝင်လေရတဲ့ခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတစ်ခုပဲနော်ထွက်လေဝင်လေအာဒပါဒအကုခန္ဓာကိုယ်မှာရှိတဲ့အစိတ်ပိုင်းတစ်ခုပဲနောက်တစ်ခုသွားရလာတာကိုယ့်ရဲ့အမှုရာကာယကဣရိယာလို့ခေါ်တယ်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုဒါလည်းကာယစိတ်ပိုင်းတစ်ခုပဲအသေးပွဲလှုပ်ရှားမှုတွေတွေလည်းကာယကြည်ရာရှုရာရှည်တူရာနောက်ဆုံးတာလက်ကွေးတာချီကွေးတာစတော့ပြောရဆိုတာလူရဲ့အမှုရတွေကအလောကာနဲ့ပတ်သက်တာပထမဆုံးရှုတာကထွက်လေဝင်လေဒုတိယကျတော့သွားရလာရလျောင်းဆိုင်လေအောင်ထရသွားဣရိယာပုတ်လေးပါနော်အဲ့ဒါနဲ့သွားတာတတိယကျတော့အသေးဖွဲလှုပ်ရှားမှုလေးလို့သွားတာနောက်တစ်ခါကာယမှာတိတာထင်ရှားတဲ့ယုတ်တရားပါလေတော့ဆိုရင်ပထဝီအာဘောတိတော်ဝါယအဲ့ဒါမဲ့ပထဝီဆိုတာကိုင်ကြည့်လို့သိတယ်မာရတဲ့ဘောပြောတဲ့သဘောမမအတုံးခိုင်သဘောတရားပထမီပဲ။ထမင်းချက်တဲ့အခါမှာအခုခေတ်တော့ rice cooker နဲ့ချက်တာဆိုတော့အဲ့ဒါတွေသိမလို့တော့။ရှေးတုန်းကမီးနဲ့ချက်တဲ့မြေအိုးနဲ့ချက်တဲ့ထမင်းချက်ပြီးလို့ချက်တဲ့အခါမှာရောက်မှလေးနဲ့ကော်ကော်ပြီးတော့ဆန်စီကိုလည်းနဲ့ဖိကြည့်ရတယ်။ဒါရှိခေခုခေတ်လူတွေပြောရင်တော့ဒါအဲ့နဲ့ရှေ့ကြသွားပြီလို့ပြောခုကကတော့ rice cooker မိကလို့ဖွင့်တာပြီးတော့နတ်တော့သူ့အသူပိတ်တော့တာဆိုခုလူတွေကဒါအသိပါမဟုတ်တော့ပြီတိတ်ကြီးမဆိုင်တော့ဘူးရှေ့ခေကထမင်းချက်တယ်ဆိုတဲ့လူဟာထမင်းကိုပွက်လာပြီဆိုရင်ရောင်မနဲ့ကော်ပြီးဆန်စီလေးကိုလက်နှချောင်းနဲ့ဖိကြည့်ရတယ်နော်အဲ့လိုဖိကြည့်ရတယ်အဲ့ဒါကြောင့်မို့လို့အမျိုးသမီးတွေကိုလက်နှချောင်းပညာလို့ခေါ်တယ် twin ကုလပညာနော် twin ချက်တဲ့ပညာကိုပြောပြတာလက်လေးနှချောင်းနဲ့စမ်းပြီးမှနပ်ပလာမနပ်ဘူးလားဆိုအသိအဲ့ဒါနဲ့ပတ်သက်ပြီးပြောတာအခုခေတ်ကျတော့အဲ့ဒါခေတ်ပြောင်းသွားပြီလို့မှတ်ပြီးတော့သို့တော့ ပထဝီဆိုတာစံတလို့ရတယ်ပေါ့ကိုခဏကိုမှလည်းကြည့်လိုက်ရင်မတွေ့နိုင်လို့ဒုံခေမာသလားပြောသလားစံတလို့ရတယ်ဥပမာကိုထိုင်တဲ့ကြံကမပါကြီးလားပြော့ပြော့လေးလားဤဤလေးလားကန့်ကြည့်လို့ရတယ်အဲ့တော့ပထဝီဆိုတာကန့်ကြည့်အောင်နဲ့သိနိုင်တယ်ပေါ့နော်နောက်တေဇောဆိုတာလေပူရအေးလားသိတယ်ဝါယောဆိုတာလှုပ်ရှားတာတော့ကတာဒါလည်းသိတယ်ထိရောက်တဲ့သိတာအဲ့တော့ကြောင့်ပထဝီရဲ့တေဇောရဲ့ဝါယောရဲ့အဲ့ဒီသုံးခုကိုဖုတ္တပယုံလို့ခေါ်တာကာယနဲ့စန္ဒကြည့်လို့ရတယ်အားလေအဲ့ရတဲ့စတဲ့ကြည့်ရမျက်စိနဲ့ကြည့်ရတာမဟုတ်ဘူးကိုယ်ကာယနဲ့ထိပြီးတော့ကြည့်ရမျက်စိနဲ့ကြည့်လို့ရတာအစဉ်အာယုံတစ်ခုပဲရှိတယ်နားနဲ့ကြည့်ရတာကအတ္တမဲ့ရှိတယ်နှာခေါင်းနဲ့ကြတော့အနတ်မဲ့ရှိတယ်အရာသာကြတော့လျော့တယ်ကျန်တဲ့မာရပြောတာပူရအေးတာတွန့်ကန်တာလှုပ်ရှားတာအဲ့ဒါကြတော့ကာယနဲ့ထိကြည့်လို့ရအဲ့တော့ဓာတ်ကြီးလေးပါဆိုတာအဘောတကလွှဲရင်ဂျန်နဲ့သုံးခုထိတာနဲ့သိတယ်နော်ကော်ဖီတောက်ပြီးဆိုရင်ပါရင်သိတော့ဆိုရင်ပူရအေးတာတော့မဟုတ်အနံ့ကိုအရင်သိတယ်ကော်ဖီရဲ့အနံ့လေးကိုသိပြီးတော့နောက်ပါသိတော့ပူရအေးတာသိတယ်နော်အရသာတော့ဆုံးမသိတယ်တော့အဲ့လိုတော့တာအဲ့တော့ယုတ်တရားတွေကိုမှတ်ယူဖို့ဆိုတာလွယ်တယ်အခုဝေဒနာနုပတနာကြတော့ဝေဒနာဆိုတာဥပမာလူတယောက်ဟာနာသွားကြိုက်နေတယ်နာကြိုက်နေတယ်ဆိုတော့အဲ့ဒါဒုက္ခဝေဒနာအထင်ရှားတယ်လို့ပြောရအောင်နေမကောင်းတဲ့မသားဖြစ်နေတဲ့အချိန်မှာအဲ့တော့ဝေဒနာနုပတနာပုံမှန်အနေထားမှာဝေဒနာဒုပတနာဘယ်လိုရှုမလဲအဲ့ဒါလေးကိုပြောပြနော်ဝေဒနာဆိုတာစိတ်ထဲမှာဖြစ်တယ်ခံစားမှုစိတ်ထဲမှာခံစားမှုခံစားမှုက၃မျိုးရှိတယ်ဆိုရင်မသိတာထင်ရှားတာ၄မျိုး၄မျိုးကဘာလို့ဆိုရင်ခံလို့ကောင်းတယ်နေလို့ထိုင်လို့ကောင်းတယ်ကျင့်နာစရာကောင်းတဲ့ဒုက္ခဝေဒနာခံရခဲ့တဲ့မကျင့်နာဘူးနေလို့ထိုင်လို့အဆင်မပြေဘူးဒုက္ခဝေဒနာနော်အဲ့တော့ဝေဒနာဒီနှစ်ခုအထင်ရှားတယ်အဲ့ဒီနှစ်ခုစัจ java ကိုအဒုက္ခပဒုက္ခလို့ခေါ်တယ်အဲ့ဒါထားလိုက်ထင်ရှားတဲ့ဝေဒနာနှစ်ခုကြည့်အမှန်အနိဋ္ဌာမဆိုရင်ဝေဒနာနုပတနာရှုမယ်ဆိုလို့ရှိရင်ဘယ်လိုဖို့ထုတ်မလဲဝေဒနာကိုတွေ့အောင်ဘာနဲ့ရှားရမလဲလို့ဆိုရင်ရှုကမ္မထမှာတော့ရှားမယ်ကွာဆိုပါတော့သူကနေလို့ထိုင်လို့လည်းကောင်းနေတယ်ကိုတည့်တွေ့နိုင်တာထွက်လေဝင်တွေ့နိုင်တယ်ကိုထိနေတဲ့ကြံကမာရပြောတာတွေ့နိုင်တယ်ကိုထိနေတဲ့နေရာကမာရပြောတာပူတာအေးတာတွေ့နိုင်တယ်အဲ့ဒါတွေတွေ့နေတယ်အဲ့တော့ယုတ်ဆိုတာကိုအရင်တွေ့တာဖြစ်တယ်တွေ့သည့်အတွက်ကြောင့်ရှုပ်ကမ္မထံကိုအရင်စားလိုက်ဥမာမဲ့ထွက်လေဝင်လေကိုရှုသွင်းပြီးတော့အဲ့ဒီကနေစားကြည့်လိုက်ဝေဒနာကိုဖော်ထုတ်ရမယ်စားပြီးတော့ချက်ချင်းကြီးဝေဒနာတွေ့မှာမဟုတ်ဘူးပေါ့မတွေ့တော့ဝေဒနာကိုဘယ်လိုဖော်ထုတ်မလဲလူစရတယောက်နဲ့တယောက်မတူဘူးတချို့ဘုကိုကြတော့ယုတ်တရားကထင်ရှားတယ်ထင်ရှားတဲ့ပုဂ္ဂိုလ်တွေကြတော့ယုတ်ကိုရှုခိုင်းတယ်တချို့ကြတော့စိတ်ဝေဒနာကထင်ရှားတဲ့ဆိုရင်နတ်တရားကိုရှုခိုင်းတာအဲ့လိုလည်းရှိတယ်ပေါ့နော်ကိုယ့်အတွက်ပို့ပြီးတော့သိတာထင်ရှားတာကိုရှာကြည့်အောင်လို့ပြောတယ်တမန်ပုဂ္ဂိုလ်ရဲ့အနေနဲ့ဝေဒနာနုပတနာကမ္မထံကိုအထုတ်မယ်ဆိုလို့ရှိရင်ကဲထွက်လေဝင်နေရနေရှာကြည့်မယ်လို့ရှာကြည့်မယ်ထွက်လေဝင်လေလေးကိုပုံမှန်လေးထိုင်ပြီးတော့ရှုသွင်းကြည့်လိုက်တယ်ရှုသွင်းကြည့်တဲ့အခါမှာနှာခေါင်းပိတ်နေပြီဖြစ်စေအေးပတ်နေပြီဖြစ်စေရှုအပ်ရှာရခက်တာတခုရှိတယ်အဲ့လိုမဟုတ်ဘဲနဲ့ပုံမှန်နေထားဆိုတော့ ရှူရတာလွယ်ကူတယ်ရှူရတာမခက်ဘူးရှူလိုက်တဲ့အခါမှလည်းပဲစိတ်ထဲမှာကျဉ်းနှံ့သွားတယ်နှခုဖြစ်နိုင်တယ်ပေါ့နော်စိတ်ထဲမှာနှခုဖြစ်နိုင်တယ်အဲ့ဒါတို့ရှူတဲ့လေးကိုအာယုံပထမလေးကိုကြည့်လိုက်ပြီးတော့ရှူသွင်းတယ်ရှူသွင်းလိုက်တဲ့အပေါ်မှာစိတ်အာယုံခံစားမှုတွေပေါ်လာတယ်အဲ့တော့ယုတ်နန္ဒီယဆိုတာယုံနဲ့ပတ်သက်ပြီးဖြစ်နေတာအဲ့တော့နန္ဒီယကိုဘလူရှားရတော့နန္ဒီယကဘလူနီးနဲ့ပေါ်လာတော့ဆိုရင်ရုပ်ကိုအမိပြုပြီးတော့ပေါ်တာဒါကြောင့်မို့ထွက်လေဝင်လေလေးကိုရင်မှတ်လိုက်အဲ့ဒါရူပပရိက္ခရုပ်ကိုရင်မှတ်လိုက်တာမှတ်လိုက်တဲ့အခါမှာလေးလေးထိသွားတာကိုထိမှန်သိတဲ့စိတ်လေးပေါ်လာတယ်အဲ့တော့စိတ်နဲ့အာယုံဆုံးမိသွားတယ်ဆိုတဲ့ဖတ်တာသဘောကိုတွေ့လာတယ်။နော်။ဖတ်တာဆိုတာစိတ်နဲ့အာယုံဆုံးသွားတဲ့သဘောပါလား။ဆက်သွယ်မှုရသွားတာပါလား။မထိခင်ကဆက်သွယ်မှုမရဘူး။ထိပြီးတဲ့နောက်မှာအသိစိတ်ပေါ်တော့ဆက်သွယ်မှုရသွားတယ်။ဒါကဖတ်တာ။ဆက်သွယ်မှုရတဲ့အခါမှာမြင်သာတဲ့ခံစားချက်လား။နော်။မမြင်သာတဲ့ခံစားချက်လားအသက်ရှူရတာကောင်းလားလားမကောင်းဘူးလားတချို့ကအသက်ရှူလို့မကောင်းဘူးဆိုတာရှိတယ်အသက်ရှူလို့ကောင်းတယ်ဆိုတာရှိတယ်အသက်ရှူလို့ကောင်းနေတဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့ကောင်းတယ်လို့ခံစားလို့ရှိရင်အဲ့ဒါဒုက္ခဝေဒနာမကောင်းဘူးလို့စိတ်ထဲမှာထင်လာလို့ရှိရင်အဲ့ဒါဒုက္ခဝေဒနာဒါတယောက်နဲ့တယောက်တော့သူကမှတူမှာပေါ့နော်အဲ့ဒါဝေဒနာကိုဖော်ထုတ်တဲ့နည်းပဲအဲ့လိုဖော်ထုတ်ပြီးတော့မှဝေဒနာနုပတနာဆိုရှုရမှာမသိပဲနဲ့ဝေဒနာဝေဒနာနဲ့နှုတ်ကယုတ်ပြီးရှုလို့မရဘူးအဲ့အဲ့ဒါကြတော့ကမ္မထာမဟုတ်ဘူးနှုတ်ကယုတ်နေတာပဲဖြစ်တယ်အဲ့တော့ကိုယ်စိတ်ကအလိုမဝေဒနာကိုတွေ့အောင်ရှာလိုက်တွေ့အောင်ရှာတွေ့အောင်ရှာဖို့အတွက်ဘယ်ကနေရှာမှာလို့ဝေဒနာဖြစ်ပေါ်ရာယုတ်တရားကနေရှာရမှာနော်အဲ့ဒီရှာနေကလေးကိုဒီမှာရှင်းပြထားတာရှိပေါ့နော်ရှင်းပြထားတယ်အဲ့ဒီရှာနေကကိုရှင်းပြအဲ့တော့ဒီနံကမ္မထာနေအရူပကမ္မထာနာလို့ခေါ်တယ်နံတရားကိုမယူတဲ့ကမ္မထာဟာအကြောင်း၃မျိုးနဲ့ရှုထောင့်၃ခုနဲ့နံတရားဟာပေါ်လွင်လာတယ်ရှုတော့၃မျိုးဆိုတာအာယုနဲ့စိတ်ဆုံးလိုက်တဲ့ဆုံးစည်းမှုလေးကိုဖတ်တာလို့ခေါ်တယ်။အဲ့ဒီဖတ်တာလည်းထင်ရှားတယ်။နောက်တစ်ခါဆုံးစည်းမှုဆိုတဲ့ဆုံးလာတဲ့အာယုလေးပေါ်မှာစိတ်ကကျေနပ်သွားတာရှိတယ်မကျေနပ်တာရှိတယ်။အဲ့ဒါဝေဒနာလို့ခေါ်တယ်။ဆုံးစည်းမှုကဖတ်တာဆုံးစည်းတဲ့အာယုပေါ်မှာကျေနပ်မှုရှိတယ်ကျေနပ်မှုမရှိဘူးအဲ့ဒါဝေဒနာဆုံးစည်းမှုအာယုံပေါ်မှာသိရှိနာလဲလာတဲ့သဘောကောင်းတယ်မကောင်းဘူးသိရှိလာတယ်အဲ့ဒါကြတော့ဝိညာဏလို့ခေါ်တယ်အဲ့တော့နန္တရားတွေဟာရုပ်တရားတွေကိုရှုရင်နန္တရားဟာ၃မျိုးဟာထင်ရှားလာတယ်လို့ပြောတယ်ဘာ၃မျိုးတော့ဆိုဘာနဲ့ထင်ရှားရတော့ဆိုရင်ဖတ်တာအနေနဲ့လည်းထင်ရှားတယ်ဝေဒနာအနေနဲ့ထင်ရှားတယ်ဝိညာဏဆိုတဲ့စိတ်အနေနဲ့ထင်ရှားတယ်နော်အဲ့ဒါထင်ရှားတဲ့အရာသုံးခုပဲလူတိုင်းလူတိုင်းအားဒါကိုလုပ်ကြည့်ရမယ့်ကိစ္စတစ်ခုပေါ့နော်အာယုနဲ့စိတ်နဲ့ဆုံးလိုက်တဲ့ဟာလေးကပထမနော်မျက်စိနဲ့အစဉ်ဆုံးလိုက်တဲ့အခါမှာအဲ့ဒီမြင်တဲ့အာယုလေးနဲ့စိတ်နဲ့ပထမတွေ့လိုက်တယ်မျက်စိနဲ့အစဉ်ဆုံးတာကရုပ်ချင်းဆုံးတာရုပ်ချင်းစင်တာကိုအကြောင်းပြုပြီးတော့အသိစိတ်လေးပေါ်လာတယ်။အဲ့ဒီအသိစိတ်လေးနဲ့အာယုံနဲ့ဆုံးမိသွားတာဖတ်တာ။နော်သိချက်သဘောပေါက်အောင်နားထောင်နော်။အဲ့ဒီတိုင်သူကကမ္မထာဆိုတာတတိလွတ်လွတ်ရတာမရအောင်။အမတမသိမ့်မွေးတယ်။ကမ္မထာကအမတမသိမ့်မွေးတယ်။ထွက်လေဝင်လေတောင်းပါပဲ။ထွက်တိုင်းရှုတိုင်းရှိုက်တိုင်းလူတွေအသိဖို့တော်တော်ကြိုးစားရတယ်လေ။ရှူရှိုက်နေတာပဲဒါပဲလွယ်လားဆိုမလွယ်ဘူး နော်သက်ရှူသင်တာတိတာထင်အဲ့ဒါတော့မလွယ်ဘူးအဲ့တော့စိတ်ထဲမှာအာယုဆိုင်ကြည့်လိုက်ဟောမျက်စိကနေပြီးအဆင်အာယုဆုံနေဆိုပါစို့မျက်စိဖွင့်လိုက်တယ်ဖွင့်လိုက်တဲ့အခါမျက်စိထဲမှာမြင်ကြအာယုတစ်ခုအရောက်လာတယ်ရောက်လာတဲ့အခါမှာမြင့်သိစိတ်တွေပေါ်လာတယ်အဲ့ဒီမြင့်သိစိတ်ကလေးနဲ့အာယုနဲ့ဆုံစည်းမှုကဖတ်တာနော်အဲ့ဒါလေးကဆုံနေအဲ့ဒီအာယုလေးပေါ်မှာစိတ်ထဲမှာကျဉ်းတတ်တာမကျဉ်းတတ်တာကျဉ်းတတ်တာလည်းရှိတယ်မကျဉ်းတတ်တာလည်းရှိတယ်ကိုဆုံတဲ့အာယုကကိုကြိုက်တဲ့အာယုဆိုရင်စိတ်ကချမ်းသာသွားတယ်ကိုမကြိုက်တဲ့အာယုကြီးနဲ့ဆုံလိုက်လို့ရှိရင်စိတ်ကဆန့်ကျင်သွားတယ်အဲ့ဒါကိုပြောတာဒုက္ခဒုက္ခနော်ဟိုလိုပဲဆန့်ရှိလို့ချမ်းသာတာတွေကိုပြောရမှာဟုတ်ဒုက္ခဝေဒနာကမ္မထံပုံမှန်အနေနဲ့အဲ့ဒီလိုမှတ်သားဒါအချိန်မီဖြစ်နေဒုက္ခဒုက္ခဆုံးစည်းလိုက်တဲ့အာယုံပေါ်မှာကျဉ်တ်သွားတယ်ဆုံးစည်းလိုက်တဲ့အာယုံပေါ်မှာမကျဉ်တ်တာဖြစ်တယ်ဝေဒနာဆုံးစည်းလိုက်တဲ့အာယုံရဲ့သဘောကိုသိလိုက်တယ်ဆုံးစည်းလိုက်တဲ့အာယုံသဘောသိလိုက်တဲ့ဝိညာဏအဲ့တော့ဖတ်တာအနေနဲ့လည်းထင်ရှားနိုင်တယ်ဝေဒနာအနေနဲ့လည်းထင်ရှားနိုင်တယ်စိတ်အနေနဲ့လည်းထင်ရှားနိုင်တယ်တခြားဟာရောထင်ရှားတာမရှိဘူးလားဆိုရှိတယ်သိညာအနေနဲ့လည်းထင်ရှားတယ်စေရနာအနေနဲ့လည်းထင်ရှားတယ်ဒါနဲ့တရားတွေပေါ်လာတာဒါပေမဲ့လို့ကမ္မထာအထုတ်ဖို့ကြတော့ဖတ်တာဝေဒနာဝိညာဉ်ဒီသုံးခုပေးထားတယ်ဘုထင်ရှားဖို့တွေ့နော်အဲ့ဒီသုံးခုရဲ့တစ်ခုမှအဲ့တော့ဝေဒနာနုပဒနာရှိတဲ့ပုဂ္ဂိုလ်ရှုမဲ့ပုဂ္ဂိုလ်ကဝေဒနာကိုမှတ်တာအဲ့ချိန်မှာနားရဲပါနားနဲ့အတန်နဲ့ဆုံလိုက်တယ်ဒါရုပ်ချင်းဆုံတာကိုနားရဲပါအတန်တစ်ခုကြားလာတယ်ကြားလို့ကြားသိစိတ်ဖြစ်လာတယ်စိတ်နဲ့အတန်နဲ့ပေါင်းစပ်ပြီးသွားတာကဖတ်တာအတန်ပေါ်မှာကျဉ်တ်တဲ့မကျဉ်တ်ဖို့အဝေဒနာအတန်ရဲ့တဘာဝကိုသိတာဝိညာဉ်ဟောဖတ်တာဝေဒနာဝိညာဉ်ဝေဒနာနုပဒနာရှုခြင်းအဲ့ထက်ကခုနကျဉ်တ်တယ်မကျဉ်တ်တဲ့အာယုံပေါ်မှာရှုမှာနော်ခန္ဓာမှုလေးကိုမရှုတာအဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့စိတ်ကံစားချက်ကလေးကိုကြည့်ဖို့ဒါအမှန်တမ်းတိတ်မွေးတယ်တတိသမารီကောင်းမှတွေ့နိုင်မယ်ဒါဝေဒနာကိုဖော်ထုတ်ရမှာเนาะအဲ့တော့ပဲနီးနဲ့ပဲဖော်ထုတ်ဖို့လို့မျက်စိကမိတ်ထားတယ်ကမ္မထံထိုင်နေတယ်ဘယ်လိုဖော်ထုတ်လဲထွက်လေဝင်နေရနေဖော်ထုတ်မလားနောက်ကိုထိုင်နေထိုင်ကုန်ကမာရပြောတာကိုကြည်ဖော်ထုတ်မလားဖော်ထုတ်လို့ရတယ်ကိုခန္ဓာကိုယ်ရဲ့အနေထားလည်းဖော်ထုတ်လို့ရတယ်ခါအောင်နေသလားရောက်လာနေသလားထိုင်ရတဲ့အခါတင်းနေသလားဖော်ထုတ်လို့ရလေအဲ့တော့စိတ်အခြေအနေတခုကဖြစ်လာမှာပဲသိချာပေါ့ပဲဖြစ်လာတဲ့အခါမှာကောင်းတဲ့ခံစားချက်ဆိုရင်ဒုက္ခဝေဒနာမကောင်းတဲ့ခံစားချက်ဆိုရင်ဒုက္ခဝေဒနာအဲ့တော့ကာယ ानु ပဒနာနဲ့ဝေဒနာ ानु ပဒနာပါကွာတော့လို့မြင်ကာယ ानु ပဒနာကာယကိုတည်းရှုလို့ရတွေ့တယ်နော်ကိုကာရရဲ့တခုကိုရှုတာယသဗျာက14မြို့တော့ပြထားတယ်ကာအနုပဒနာနဲ့ဝေဒနာအနုပဒနာကြတော့9မြို့ပြထားတယ်အဲ့တော့9မြို့တာထား9မြို့ဆိုတာမြောက်ပွားထားလို့ပါအဓိကတော့3ခုပဲဝေဒနာ3ခုပဲနော်စိတ်ချမ်းသာတယ်ကိုချမ်းသာတယ်ရတခုစိတ်ဆင်းရဲတယ်ကိုဆင်းရဲတယ်တခုစိတ်ချမ်းသာတာလည်းမဟုတ်ကိုချမ်းသာတာလည်းမဟုတ်ကိုဆင်းရဲတာလည်းမဟုတ်စိတ်ဆင်းရဲတာလည်းမဟုတ်ပုံမှန်အနေထားမှရှိတယ်အဲ့ဒါအဒုက္ခမဒုက္ခဝေဒနာ၃မျိုးအဲ့ဒါမဲ့ထင်ရှားတာကဒုက္ခဝေဒနာလည်းထင်ရှားတယ်ဒုက္ခဝေဒနာလည်းထင်ရှားတယ်အဲ့တော့ဝိဒနာဥပဒနာရှုမယ်ဆိုရင်ဝေဒနာကိုအရင်ဖော်ထုတ်ရမယ်မဖို့ထုတ်ပဲနဲ့ဝေဒနာကိုပါမမသိပဲနဲ့အိဋ္ဆဒုက္ခအနတ္တရှုရင်ဝေဒနာကိုရှုတာမဟုတ်တော့။နော်ကိုယ်ကိုယ်တဏ္ဍာမဝေဒနာကိုမိအောင်ကြရမယ်။ဟ ခေါင်းတူဖိုင်ဖီလင်းပေါ့နော်ဘယ်လိုတွေ့အောင်လုပ်ဝေဒနာကိုဘယ်လိုတွေ့အောင်လုပ်အောင်လဲပထမတရားကိုတွေ့အောင်လုပ်အောင်ဝေဒနာကိုအရင်တွေ့ရမယ်အဲ့ဒီနည်းတွေကိုပြောတာနော်စာပေချံကမှရေးထားတဲ့အဲ့ဒီနည်းအဲ့တော့ရုပ်တရားနဲ့ဆက်ဆက်ပြီးတော့နတ်တရားတွေကဖြစ်ကြတာဖြစ်တယ်ပေါ့နတ်တရားတွေဖြစ်တာကြတော့ကဲဝေဒနာဒုပဒနာရှုတော့မယ်ဆိုလို့ရှိရင်ပြန်ပြီးတော့နှစ်ချုပ်ကြည့်လိုက်ကိုယ်စိတ်ထဲမှာဝေဒနာကိုတွေ့ပြီဆိုတော့နော်အဲ့ဒီဝေဒနာဟာဘာကိုအမိပြုပြီးတော့ဖြစ်လာတာလဲဘာကိုမိပြုဖြစ်လာတဲ့ဝေဒနာဒုပဒနာကနေဆက်ရှုတဲ့အခါဝေဒနာကိုတွေ့ပြီးတွေ့တဲ့အခါကျတော့အဲ့ဒီဝေဒနာဟာဘာကိုမိပြုလာတော့လို့ဆိုဝေဒနာသည်ကရဇကာယလို့ဆိုတဲ့ physical body ကိုမိပြီးတော့ဖြစ်တာနော်ရုပ်ခန္ဓာနဲ့ဆက်ဆက်နေတယ်ထွက်လေဝင်လေရှုလို့ကောင်းတယ်မကောင်းဘူးဆိုတယ်နေနဲ့ဆက်ဆက်နေထိုင်ရတာညောင်းနေမညောင်းမှုဆိုတာလေတတ်တာတယ်မတတ်တာဘူးဆိုတာလေကိုယ်ကာယနဲ့ဆက်နေတာပဲအလုဟာရုပ်ခန္ဓာကိုယ်ကြီးနဲ့ဆက်ပြီးတော့ဖြစ်နေတယ်ဆိုလိုတာကရုပ်ပေါ်မှာမိပြီးတော့မှစိတ်ခန္ဓာချက်ကဖြစ်တယ်မြင်တဲ့အာယုပေါ်မှာစိတ်ခန္ဓာချက်ဖြစ်တယ်ရုပ်ကိုမိတာပဲကြားတဲ့အသံပေါ်မှာစိတ်ခန္ဓာချက်ဖြစ်တယ်နန်းရှိရတဲ့အနတ်ပေါ်မှာလည်းစိတ်ခန္ဓာချက်ဖြစ်တယ်။လက်ရတဲ့အရာပေါ်မှာလည်းစိတ်ခန္ဓာချက်တွေဖြစ်တယ်။ထိတွေ့တဲ့အထိတွေ့ပေါ်မှာလည်းပဲစိတ်ခန္ဓာချက်ဖြစ်တယ်။အဲ့ဒီစိတ်ခန္ဓာချက်လေးကိုဝေဒနာလို့ခေါ်တယ်။အဲ့ဒါလေးကိုယင်မိအောင်ရှာလိုက်တာ။နော်။ယင်မိအောင်ရှာလိုက်ပြီးတော့အဲ့ဒီစိတ်ခန္ဓာချက်လေးဟာဘာကိုအမိပြုပြီးတော့ဖြစ်နေတာတုံးဆိုလို့ရှိရင်ရုပ်တရားတွေပေါ်မှာအမိပြုပြီးတော့ဖြစ်သူကြီးဖြစ်တာမဟုတ်ရုပ်တရားပေါ်မှာအမိပြုပြီးတော့ဖြစ်တယ်အဲ့တော့သူ့ရဲ့မိယာကရုပ်တရားသူ့အနတ်တရားရုပ်နဲ့နာနှစ်ခုခွဲပြီးတော့ကြည့်အောင်ကဲထွက်လေဝင်လေးနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ထွက်လေဝင်လေးရှူသွင်းလိုက်တဲ့အခါမှာနော်လေးလေးကဥထုယုတ်ရှူမှန်းသိလိုက်တဲ့အသိစိတ်လေးကနတ်တရားရှုပ်နေနာနှစ်ခုတွေ့လိုက်မယ်ရှုပ်နေနာနှစ်ခုရှိလိုက်မယ်အဲ့ဒီမှာတိတဲ့ထဲမဲ့ခုနကစိတ်ခံစားချက်မူလေဝေဒနာဝေဒနာကိုရှာတွေ့သွားပြီအဲ့ဒီဝေဒနာကိုဥတည်ပြီးတော့သူနဲ့ဆက်ဆက်နေတဲ့ရုပ်တွေနာနေကိုလည်းကုန်ကြည့်သွားတာသူကဆက်ဆက်ပြီးတော့အကုန်လုံးသိအောင်လုပ်သွားအဲ့တော့အခုပြောတဲ့စိတ်ခန္ဓာကျက်လေးဟာဘာကြောင့်ဖြစ်တာလဲဝေဒနာကိုကြည့်မယ်ဆိုရင်နော်ခုနကလေရှူတာနဲ့ပတ်သက်လာလို့ရှိရင်လေရှူသွင်းလိုက်တဲ့အခါမှာညင်သာခြင်းကြောင့်လွယ်ကူခြင်းကြောင့်တက်တာတွေပေါ်ပါတဲ့လွယ်ကူတွေရှူရဆက်ရတာမညင်သာဘူးဆိုရင်ခက်ခဲတယ်ပြန်မှန်းနေတော့စိတ်ခန္ဓာကျက်နှစ်ခု꿰သွားတယ်နော်နကုတ်ကွဲသွားတယ်အဲ့တော့ဒီစိတ်ခံစားချက်လေးဟာဘာကြောင့်ပေါ်လာတာတုံးဆိုတော့ခုနပြောတယ်ဆရာအကြောင်းတရားကြောင့်ဖြစ်တာဆရာအကြောင်းတရားတွေကများစွာရှိတဲ့ထင်ပဲကိုယ်မှာအကြောင်းအခက်ခဲနေသလဲအသက်ရှူမဝတာဖြစ်နေသလားအမျိုးမျိုးရှိနိုင်တယ်ပေါ့နော်ကိုယ်သိနိုင်တဲ့အကြောင်းကကိုမသိနိုင်တဲ့အကြောင်းကတော့အဝိဇ္ဇာတို့ဘာတို့အဲ့ဒီကံတရားတွေကိုပြောလို့ရတယ်ဒီမှာတော့ရှူသွင်းလိုက်တဲ့လေဟာအလွယ်တကူလေးဆဆဆူဆူဖြစ်တယ်ဆိုတာတကြည်လေးပါဟာအစဉ်ပြေနေတော့ပဲဖြစ်တယ်တကြည်လေးပါအစဉ်ပြေကျမကြီးကောင်းနေလို့အသက်ရှူရတာကောင်းတယ်ကျမကြီးမကောင်းလို့အသက်ရှူရတာမကောင်းဘူးဟောဒုက္ခဝေဒနာဒုက္ခဒါအကြောင်းတရားပဲလေဝေဒနာဖြစ်ခြင်းအကြောင်းတရားအဲ့ဒီဝေဒနာဖြစ်လာတဲ့အခါမှာကြည့်လိုက်တဲ့အခါအကြောင်းတရားကိုသိလိုက်တဲ့အခါမှာနောက်ထပ်ဘာဆက်သိရမလဲ။နော်ပ ပြန်ပြီးတော့ပြောပြမယ်ပထမဝေဒနာတွေ့မယ်နော်အစဉ်ပြေခြင်းမပြေခြင်းဆိုတဲ့ဒုက္ခဝေဒနာဒုက္ခဝေဒနာတွေ့မယ်အဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဘာကြောင့်ဖြစ်တာလဲဆိုအကြောင်းတရားကိုစဉ်းစားလို့ရသွားတယ်ရသွားတဲ့အခါကျတော့နောက်ထပ်ဆက်ပြီးတော့ကြည့်ရမှာပါအောင်ဆိုလို့ရှိရင်အကြောင်းတရားနဲ့အကျိုးတရားရှုသွင်းလေကိုအကြောင်းပြုပြီးတော့ဖြစ်တဲ့ဆိုတာဒီဒုက္ခဖြစ်တာဒုက္ခဖြစ်တာဒီအာယုံညောင်းဖြစ်တာလေရှုလို့ကောင်းတယ်ဆိုတဲ့အာယုံညောင်းဒုက္ခဖြစ်တာရှုလို့မကောင်းဘူးဆိုတဲ့အာယုံညောင်းဒုက္ခဖြစ်တာအဲ့တော့ရှုလို့ကောင်းခြင်းမကောင်းခြင်းအဲ့ဒါကအကြောင်းတရားအဲ့တော့ရှုလို့ကောင်းတဲ့အခြေအနေကောင်းလို့ရှုရတာတက်တာတယ်အခြေအနေမကောင်းလို့ရှုရတာမတက်တာဘူးအဲ့တော့ကောင်းခြင်းမကောင်းခြင်းကအကြောင်းတရားတသက်ခြင်းမသက်ခြင်းကဒါအကျိုးတရားအဲ့တော့အကြောင်းနဲ့အကျိုးဒီနှစ်ခုပဲရှိတယ်ဒီထဲမှာတရားဝါဆိုတာမရှိဘူးလာပြီးတော့အုပ်ဆိုးနေတဲ့ပုဂ္ဂိုလ်တရားမှမရှိဘူးပုဂ္ဂိုလ်ဆိုတာလည်းမရှိဘူးငါလည်းမရှိဘူးသူတို့ကလည်းမရှိဘူးတကယ်ကတော့အကြောင်းနဲ့အကျိုးသဘာဝတရားတသက်တာဖြစ်တာဖြစ်တယ်အဲ့ဒါကောကောရှုံးနံကလွယ်ပြီးတော့ကျန်တာပါမရှိဘူးအနုမုဆိုရင်တေချာစစ်ကြည့်လိုက်လေရှုသင်းနေလွယ်လက်ကူရှုလို့ရတယ်လွယ်လက်ကူရှုရတဲ့ပုံမှာစိတ်ချမ်းသာမှုရှိတယ်ရှုသင်းနေလွယ်လက်ကူမရှိဘူးခက်ခဲပင်ပန်းမှုတွေရှိတယ်တော့နှစ်ခုရှိတယ်အဲ့နှစ်ခုရှိတဲ့ပဲဒီလိုရှုသင်းအောင်ဘယ်သူကလှုပ်တာတော့ဆိုစိတ်ကလှုပ်တာပဲအဲ့တော့စိတ်ကနတ်တရားရှုသင်းနေတဲ့လေကယုတ်တရားအကြောင်းနဲ့အကျိုးယုတ်နဲ့နတ်မျိုးမှတပါလှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တစ်ခုမှမရှိဘူးဒီတော့ဥမာမဲ့တိုင်ကနိုင်လေးတစ်ခုမှကြည့်နိုင်လက်တန်လေးကသွားနေတယ်နိုင်လက်တန်လေးကဘာကြောင့်သွားတော့ဆိုဘက်ထရီအားနဲ့သွားနေတယ်အော်လုံးနေတဲ့လူရှိလားဆိုမရှိဘူးဘက်ထရီကအကြောင်းတရားနော်ဘက်ထရီနဲ့ခုနကတက်စင်တာတဲ့ဒီဟိုရင်းဒီပေါ်စက္ကရိယာတွေကအကြောင်းတရားပုံမှန်အနေထားလေးကိုပြနိုင်နေတာအကျိုးတရားအဲ့တော့ဒီမှာလည်းပဲထို့တူပဲအကြောင်းယုံညွတ်နေတာကအကြောင်းတရားရှုလို့ကောင်းနေတဲ့ဒုက္ခကအကျိုးတရားအကြောင်းနဲ့အကျိုးနှစ်ခုပဲဖြစ်ပြီးတော့သူကသူဖြစ်ပြီးပြတ်သွားကြတယ်ဒီထဲမှာရှုလို့ကောင်းအောင်လုပ်တဲ့လူလည်းတယောက်မှမရှိဘူးရှုလို့မကောင်းအောင်လုပ်တဲ့လူလည်းတယောက်မှမရှိဘူးနော်ရှုတရားနဲ့နန္တရားအကြောင်းနဲ့အကျိုးဒီနှစ်ခုသာလင်းရှိတယ်လို့သိတာနမရူပပရိစ္ဆေရညာလို့ခေါ်တယ်သိကြပေါ့သိအောင်အဲ့လိုကြည့်အောင်နော်တက်ရှုနေတဲ့အချိန်တွေမှာစိတ်ခံစားနေတဲ့အချိန်မှာစိတ်ခံစားမှုပဲရှိတယ်။စိတ်ခံစားမှုကိုဖြစ်ပေါ်စေရတဲ့အကြောင်းပဲရှိတယ်။တားကလွယ်ပြီးတော့ပုဂ္ဂိုလ်တ attva တခြားမရှိဘူး။နာယီကိုလည်းဖြုတ်ကြည့်မယ်။ဘက်ထရီနဲ့ဒီစက္ကရိယာတွေကလွယ်ပါမရှိဘူး။နော်။ချိန်ကြရင်တီးတယ်အတန်ပေးတယ်။နာယီလက်တန်ကအချိန်လေးကိုပြောနေတယ်။ Talking clock ဆိုပြောပြီးလေနော်အဲ့ဒါတွေကထဲထဲကလူတယောက်ကလုံတာလည်းမဟုတ်ဘူးသူ့တဘာဝတည်းဖြစ်တာအဲ့ဒီသဘောမျိုးပဲစိတ်ခံစားမှုဆိုတာကိုအကြောင်းကနေလုံတာအကြောင်းကတရားမဟုတ်ဘူးပုဂ္ဂိုလ်လည်းမဟုတ်ဘူးသူ့အကြောင်းပဲယုတ်တရားနတ်တရားပဲဖြစ်တယ်နော်အဲ့ဒါကိုသိအောင်ဝေဒနာဥပဒနာအနေနဲ့ရှုရင်ကနေပြီးတော့သိပြီးတော့တုဒ္ဒသင်္ခါရပုံစောသင်္ခါရတရားတသက်ဖြစ်ဖြစ်တာပဲဝေဒနာလည်းပဲသင်္ခါရတရားတသက်ဖြစ်ဝေဒနာကိုထောက်ပံ့ခုညိနေတဲ့ယုတ်တ္တနာနေရာလည်းသင်္ခါရတရားတသက်ဖြစ်ထိကြတဲ့မှာပြုတ်လုံနေတဲ့ပုဂ္ဂိုလ်တယောက်မှမရှိဘူးနော်အကြောင်းယုတ်ညိညွတ်လို့ဖြစ်နေတဲ့အရာများသာဖြစ်တယ်လို့ဆိုဒါနမရူပပရိစ္ဆေညာဖြစ်တာအဲ့လိုသိနေအောင်တရားဆရာမရှိတော့တရားရှုတာမဟုတ်ဘူးစိတ်ချမ်းသာတာတရားမဟုတ်ဘူးเนาะဝ ဝေဒနာပေါ်တာပဲဖြစ်တယ်စိတ်မချမ်းသာဘူးဆိုတာလည်းဝေဒနာပေါ်တာပဲဖြစ်တယ်အဲ့တော့ဝေဒနာနုပဒနာကိုရှုပြီဆိုရင်အဲ့တော့ဝေဒနာကိုရှုရှုရင်ကနေပြီးတော့နောက်အကြောင်းနဲ့တကွဝေဒနာဝေဒနာရဲ့တရားဖြတ်ဖြစ်တယ်ယုတ်တရားတွေထို့ယုတ်တရားတွေကိုမိဖြစ်တဲ့ဉာဏ်နဲ့နန္တရားတွေအဲ့ဒါတွေဟာပေါင်းစုပြီးတော့လုံနေတာဥပမာမဲ့ကာတဇင်းကိုကြည့်မယ်ဆိုရင်ကာရဲ့စက္ကရိယာတွေအကုန်လုံးဟာအလုံးစွမ်းဆောင်နေကြတာပဲလေတညီတဲ့လုံနေကြတာဘိန်းကလည်းဘိန်းလုံပက်ထရိုကလည်းပက်ထရိုလုံပက်ထရီကလည်းပက်ထရီလုံအင်ဂျင်ကလည်းအင်ဂျင်လုံအလုံးဟာဒီစက္ကရိယာတွေကသူ့လုံကိုသူ့လုံကြတယ်ဒရိုင်ဘာလုံတဲ့အလုံကဒရိုင်ပဲမယ်မောင်းနေခြင်းကဒရိုင်ဘာရဲ့လုံပဲဒရိုင်ဘာကဘိန်းတို့ကတည်းကလမ်းပေါ်မှာမလိမ့်နိုင်ဘူးဒါသူ့လုံမဟုတ်ဘူးကာကြီးကိုရွေးရှာသွားတာဘိရင်ရဲ့အလုပ်ဖြစ်တယ်။နော်။အလုံးအတညီတဲ့ဆွမ်းဆောင်မှုပြေးပြီးတော့တို့ရခကြီးကိုရောက်သွားကြတယ်။လူတွေရဲ့ခန္ဓာကိုယ်မှာရှိတဲ့ယုတ်တရားနန္တရားတွေကလည်းအဲ့တိုင်းပဲတော်မဟုတ်ဘူး။သဘာဝတရားတသက်ပေါင်းဆက်ပြီးတော့ဖြစ်ပေါ်နေတယ်ဆိုတဲ့အသိကိုရအောင်လို့။အဲ့တော့ဝိရဏရှုတော့ငါနေပြီးတော့တော်ဝါဆိုတာမရှိဘူးဝေဒနာတရားတသက်များသာဖြစ်တယ်လို့ဒီလိုသိပြီးတော့အဲ့ဒီပုံမှာအဲ့ဒီပုံမှာထပ်ဆင်ပြီးတော့ပါသိလာတော့ဆိုရင်ပြန်လေးသုံးသက်တဲ့အခါမှာအဲ့ဒီလိုစိတ်ခံစားမှုတွေဟာအကြောင်းကြောင့်ဖြစ်တဲ့ရှုလို့ကောင်းတယ်ဆိုတဲ့စိတ်ခံစားမှုရှုလို့မကောင်းဘူးဆိုတဲ့စိတ်ခံစားမှုအဲ့ဒါနေဆက်နွယ်ပြီးတော့ဖြစ်နေတဲ့ကိုယ်ကာယအနေထားစိတ်တည်းယုတ်တည်းနန်းနေယုတ်တည်းယုတ်တည်းနန်းနေဟာနော်အဲ့ဒီယုတ်တည်းနန်းနေဟာသာဝရလားလို့ဆိုမဟုတ်ဘူးခုဖြစ်ပြီးခုပြတ်သွားတာငကောရှိနာလားလို့ဆိုငကောရှိတာမဟုတ်ဘူးသူကသူဖြစ်လာပြီနောက်ဖြစ်တာကနောက်ဟာပဲနောက်အကြောင်းကြောင့်ဖြစ်တာအကြောင်းမရှိမဖြစ်ဘူးဘာမှအဲ့တော့မမြဲဘူးဆိုတာအစနဲ့အဆုံးရှိလို့မမြဲဘူးလို့ပြောတယ်စာတည်းမှုရှိတယ်အဆုံးသတ်ခြင်းရှိတယ်အာဒီအန္တဝန္တတာယအစနဲ့အဆုံးရှိတယ်အဲ့ဒီအစအဆုံးရှိနေသည့်အတွက်ကြောင့်ဖြစ်မှုပြမှုတွေနဲ့ဆက်ဆက်နေသည့်အတွက်ကြောင့်ဖြစ်တဲ့အပိုင်းရှိတယ်ပြတ်သွားတဲ့အပိုင်းရှိတယ်ဖြစ်တာရှိတယ်ပြတ်တာရှိတယ်အဲ့ဒါကြောင့်အနိစ္စအဲ့ဒီဖြစ်မှုပြမှုတွေကတလက်စားဒုက္ခပေးနေတာဖြစ်လို့နော်ဒုက္ခတလက်စနှိမ့်ဆက်နေလို့ဒုက္ခအဲ့ဒီတလက်စနှိမ့်ဆက်နေတဲ့ဒုက္ခကိုမတားဆီးနိုင်လို့အနတ္တနော်အဲ့ဒါအနိစ္စဒုက္ခအနတ္တဆိုအဲ့ဒါပြောတာဖြစ်ပြနေတာတွေကိုကိုကိုယ်ကိုယ်နဲ့တားဆီးလို့မရဘူးနောက်ဆုံးမှာကိုယ်မှာစိုင်းသတိရှိတယ်လို့ယူဆရှိကြတဲ့လူတွေမှာတတဝါတွေမှာပြောကြတယ်ငါလှုပ်တာငါတွေးတာငါလှုပ်နိုင်တယ်ငါပြောနိုင်တယ်ငါစားနိုင်တယ်ငါသွားနိုင်တယ်သူဒီမှာကြမ်းမနေတဲ့အချိန်အဲ့လိုပါပဲထင်တာလေငါလို့ပဲထင်နေကြတာတေချာစဉ်းစားကြည့်လိုက်မှဆိုရင်လက်လက်ရှိတယ်ခြေလက်ရှိတယ်အကုန်လုံးရှိတယ်လေးဖြတ်သွားလို့ရှိရင်လက်တော့မမလို့မရတော့လေအဲ့တော့သူမတာမဟုတ်ဘူးလေးကြောင့်လေရမှာထင်ရှားတယ်လေမပြတ်ဘူးဆိုရင်မလို့ရမယ်လေပြတ်သွားလို့သူမမလို့မရဒါအဲ့ဒီကကိုမပိုင်ဘူးဆိုတာအဲ့ဒါကိုပြောတာနော်ကိုလှုပ်တာမဟုတ်ဘူးသူကသူအကြောင်းအကျိုးညင်ညွတ်နေလို့ဖြစ်နေတာကိုငါလှုပ်ထတာလို့ထင်အဲ့ဒါအနတ္တအနတ္တဆိုတဲ့သဘောတရားကနောက်တစ်ခုကပါတော့ဆိုရင်ပစ္စယယတ္တဝုဒ္ဓိအကြောင်းနဲ့ဆက်ဆက်ပြီးမှအသက်ရှူနေဒါရှင်နေကြတာဥပမာဒီအသက်20အစိတ်ရှိတဲ့ပုဂ္ဂိုလ်ပဲဖြစ်စေ30 40 50ရှိတဲ့ပုဂ္ဂိုလ်ဖြစ်စေ80 90ရှိတဲ့ပုဂ္ဂိုလ်ပဲဖြစ်စေဘယ်သူမှအကြောင်းနဲ့ကင်ပြီးသက်ရှင်တာမရှိဘူးတနေ့တစ်ခုလူတိုင်းလူတိုင်းကြည့်လိုက်အလုံးဒီတရားနှာထောင်နေတဲ့ပုဂ္ဂိုလ်တွေဟာအသက်ရှင်နေကြတာအကြောင်းမှမှမူတည်နေတာ လေးပြတ်သွားတာနဲ့တပြိုင်နဲ့အလုံးအသိဆုံးသွားကြမှာပဲအောက်ဆီဂျင်ပြတ်သွားရင်သိမှာပဲဒီနော်ရှုစရာလေးမရှိရင်အဲ့တော့လေးရဲ့အထောက်ပံ့ရနေလို့သက်ရှင်နေကြတာနောက်တစ်ခုကစားစရာတွေစားပြီးတော့ပံ့ပိုးထားလို့သက်ရှင်နေကြတာပတ်ဝန်းကျင်အခြေအနေတွေကောင်းနေလို့သက်ရှင်နေကြတာတော်တော်သစ်ပင်ရေမြေတွေနဲ့အမိပြုဆက်ဆက်ပြီးတော့အသက်ရှင်နေကြတာအ ਨੇ ဆုံးကလေးရှုနေတာနော်လေးရှုနေရလို့လေးမရှုရင်မိနစ်ပိုင်းအတွင်းသိမ့်သွားမှာပဲလူတိုင်းလူတိုင်းကိုဗစ်တုန်းကလူတွေသိကြတာလေခုကောင်းနေတော့ကြပုံနဲ့သိသွားအဲ့တော့လူအသက်ရှင်ဖို့ဆိုတာပစ္စယယတ္တဝုဒ္ဓိအကြောင်းတရားကိုမိပြီးတော့သက်ရှိသက်ရှိရတာဖြစ်သည့်အတွက်ကြောင့်အကြောင်းနဲ့ဆက်ဆက်ပြီးအသက်ရှင်နေရသည့်အတွက်ကြောင့်ကိုယ့်ရဲ့စွမ်းစားဆိုတာတခုမှမရှိဘူးနော်ကိုလုံးနိုင်တာပါရှိပါမရှိဘူးအဲ့ဒါကိုအနတ္တလို့ပြောတာနော်ပြုလို့သူဆိုတာမရှိဘူးခံစားသူဆိုတာမရှိဘူးအုပ်ချုပ်သူဆိုတာမရှိဘူးအကြောင်းအကျိုးတွေညှဉ်းညွတ်ပေါင်းစပ်ထားလို့ဖြစ်နေတာသာဖြစ်တယ်။အကြောင်းအကျိုးတစ်ခုညှဉ်းညွတ်မှုပြက်ပြားသွားတာနဲ့တပြိုင်နဲ့ပြိုကျသွား။အဲ့တော့ဘဝကြီးဟာပြိုကွဲပျက်စီးဝေရအမှန်တမ။နေတယ်ဒါကြောင့်မို့လို့အရက်ခေရိဝတာတဘောဆိုပြီးတော့ဥပမာပေးထားရှိတယ်။အိဋ္ဌာတရားနဲ့ပတ်သက်လာတဲ့အခါအရက်ခဆိုတာအဖြာလေးပေါ့။အဖြာလေးပေါ်မှာမုံညင်းစီတည်ထားတင်ကြည့်ပါလားနော်ဘုံညင်းစေလေးကိုအပြားလေးကိုတင်လိုက်ချက်ချင်းပြုတ်ကြတော့မှာပဲလေအဲ့တော့ဘဝဆိုတာအကြောင်းလေးနဲ့ရက်တည်နေရတာအဲ့ဒါမှလူဘဝဆိုတာထွက်လေဝင်လေးနဲ့ဆက်ဆက်နေတယ်သက်ရှူရတာနဲ့ဆက်ဆက်နေတယ်အစားအစာလေးနဲ့ဆက်ဆက်နေတယ်အဲ့ဒါလေးဖယ်လိုက်တာနဲ့တပြိုင်နဲ့သက်ရှင်သန်မှုဆိုတာမရှိတော့ရှိတော့အဲ့ဒါကိုပြောတာနတ္တဆိုတာပစ္စယယတ္တဝုဒ္ဓိတို့တွေသက်ရှိနေရတာဟာအကြောင်းတရားတွေဆက်ဆက်နေလို့ပဲလို့အဲ့တော့ဝေဒနာဥပဒနာနဲ့ပတ်သက်ပြီးတော့ဝေဒနာဥပဒနာကမ္မထံကိုရှုမဲ့ဆိုရင်အခုပြောတဲ့အတိုင်းရုပ်ကံဤစပြီးတော့ဝေဒနာကိုတွေးအောင်ရှာတွေးလာပြီးဆိုတဲ့အခါကျတော့မှအဲ့ဒီဝေဒနာကိုစဉ်းကျင်သုံးသပ်တယ်ပေါင်းဆက်ပြီးတော့ယုတ်ဒီနန်းတွေကိုသိအောင်လုပ်တယ်ပြီးတဲ့အခါမှာကိုတွေ့ထားတဲ့ယုတ်ဒီနန်းတွေဟာတခုမှခိုင်မြဲတာမရှိဘူးမခိုင်မြဲသည့်အတွက်ကြောင့်အလုံးအကျဉ်းနဲ့ဆက်မဟုတ်လို့ဒုက္ခတွေဖြစ်တယ်အဲ့ဒီဒုက္ခဖြစ်နေတာကိုဘယ်သူမှကိုမှလုံနိုင်တဲ့စိုင်းတတိမရှိဘူးကိုမှပိုင်းဆိုးတဲ့ဆိုးဆိုးရမှုမရှိဘူးအဲ့ဒါအနတ္တအဲ့ဒီအိဋ္ဌာဒုက္ခအနတ္တကိုအချိန်မောင်းတန်ချီနော်တန်ချီတန်ချီအချိန်ချင်းပွတ်တိုက်ပြီးတော့အတိညာနဲ့စဉ်းစားတွေးခေါ်နေတာသမထနာလို့ခေါ်တယ်တခါနဲ့ကပုတ်ယုံနဲ့တော့မရဘူးလေမဲတူးနေတဲ့ချီခွက်တစ်ခက်ကိုဝင်းအောင်ပုတ်မယ်ဆိုရင်ပုတ်ပြီးတော့အဲ့ဒါတော့ပဲအန္တရာယ်ထဲမှာမဲနေတဲ့ဟာတွေပေါ်လာအောင်ပုတ်ကိုပုတ်အဲ့ဒီပွတ်တိုက်တာကိုသမထနာညာလို့ခေါ်တယ်အဲ့ဒီကနေပွတ်တိုက်လို့ပေါ်လွင်ထရှာလာပြီအိဋ္ဌာပေါ်လာပြီဖြစ်တာလဲသိလိုက်တယ်ပြက်တာလဲသိလိုက်တယ်ဥရိယပယညာဖြစ်တယ်အဲ့ဒီကနေပြီးတော့ရှုရမြတဲ့အခါကျတော့ဖြစ်တာလဲပြက်တာကပုံများနေတယ်မြန်လာတယ်ပင်ငါညာဆိုအဲ့တော့ပင်ငါညာရောက်လို့ရှိရင်ဝိပဿနာလမ်းဟာလမ်းဆုံးသွားတယ်နော်အိဋ္ဌာဒုက္ခအနတ္တရှုတာလမ်းဆုံးသွားတယ်ဒါပေမဲ့တလောင်းနဲ့နိဗ္ဗာန်ရဘူးလားဆိုမရသေးဘူးရှေ့မှာထူးခြားတဲ့ဉာဏ်လေးရှိသေးတယ်။တည်ကြတဲ့မှာဖြစ်တာပြက်တာမြင်ုံနဲ့သူကစိတ်မပြတ်သေးဘူး။မှမရှိသေးဘူး။နောက်မြင်လာရမှာကြောက်စရာကြီးပါလားလို့မြင်လာလိမ့်မယ်။ဒီလိုပြက်ချင်နိုင်ပြက်နေသူကြောက်စရာကြီးပါလားလို့မြင်လာရင်ပြရညာလို့ခေါ်တယ်။အဲ့ဒါမြင်လာပြီလို့ရှိရင်အနည်းများလိုက်တာဖြစ်ပြီးချက်ချင်းပြက်သွားတာဆိုတော့တို့တို့ဘဝဟာအနည်းများလိုက်တာမြင်တာအဒီနောညာစိတ်ပြည့်ဖို့ကောင်းလိုက်တာဘဝကြီးကညီဝေးစရာကောင်းတယ်ဆိုနေပြီတာညာအဲ့တော့ ဖင်ငါညာရဲ့အာရိနောညာရဲ့နိဗ္ဗိဒညာရဲ့ဆိုတာအခိုက်အတန့်လေးတွေဖြစ်သွားတာဒါကြောင့်မလို့သူတို့ကိုအဝဋ္ဌညာလို့ခေါ်တယ်ဖင်ငါညာရလို့ရှိရင်လမ်းဆုံးသွားပြီဘယညာရဲ့အာရိနောညာရဲ့နိဗ္ဗိဒညာရဲ့ကတူတူပဲလို့မှတ်တာဒီသုံးမျိုးကတူတူပဲသို့တော့အခြေအနေရသုံးမျိုးခွဲထားတာအမြင်ရသုံးမျိုးခွဲထားတာနော်ကျောက်ဆရာလို့မြင်တာဗျာအန္ဒီရကြီးလို့မြင်တာအာရိနဝစိတ်ပြည့်ဆရာကောင်းတဲ့လို့မြင်တာနေပြီဒါအဲ့သုံးခုကဒါအဝဋ္ဌညာလို့ခေါ်တယ်အခိုက်အတန့်ဖြစ်သွားတဲ့ဟာဒီခုနကပင်ငါညာရောက်လို့ရှိရင်အိဋ္ဌာလန်းဆုံးသွားပြီနော်ဝိပဿနာညာလန်းဆုံးရှစ်တိုးတက်တဲ့အခါမှာအခုလိုအသိဉာဏ်တွေတက်အဲ့တော့နောက်တစ်ခုကဘာလို့ဆိုရင်ညီငွေဆရာကောင်းတယ်ဆိုရင်ညီငွေစရာကောင်းတဲ့အရာကိုလက်ကလွတ်ပစ်ခြင်းစုတ်ကြိမ်မထားကြတော့ကိုယ်အိမ်မှာအသုံးမကျတဲ့ပစ္စည်းအမိုက်ပုံနဲ့သွားထည့်တယ်လို့ပဲလွတ်လိုက်ခြင်းနဲ့ကိုယ်နာမထားကြတော့တို့မို့ကိုယ်ကိုယ်တိုင်ကအဲ့ဒီဒုက္ခကြီးကလွတ်ခြင်းနော်လွတ်ခြင်းနာနဲ့လွတ်ပစ်ခြင်းနာနှစ်ခုလွတ်ခြင်းနဲ့ဆိုရင်မုန်းစီတူကမြတာစာလုံးနှလုံးနဲ့ရေးတယ်လွတ်ပြစ်ခြင်းနဲ့ဆိုရင်မုံစီတုကမြတာညာနဲ့စားနဲ့ရေးတယ်မတူနော်ခွဲတယ်ခွဲတယ်မတူပမာဒကံခွဲတာသူကသူခွဲသွားတယ်ခွဲတာတယောက်ကပေါက်ခွဲလိုက်တာကြတယ်ခြားတယ်ကြတယ်ဆိုတာသူကသူဖြစ်တာခြားတယ်ဆိုတာတစုံတယောက်ကလှုပ်လို့ခြားတယ်နော်ပြဲတယ်ဖြဲတယ်နော်ပေါ်တယ်ပေါ်တယ်ပေါ်တာသူကသူပေါ်ဖော်ရကြတာဖော်ရလို့ဖော်ရအဲ့တော့စကားမှာအခုလဲလွတ်တယ်လွတ်တယ်တက်ခုပဲလွတ်တယ်ဆိုတာသူကသူလွတ်သွားလွတ်ချင်လွတ်တယ်ဆိုတာကိုယ်ဆုံးလွတ်ချင်ဒီသင်္ကာရတရားကြီးအာအနည်းရီများတယ်ကြောက်စရာတွေဖြစ်တယ်ညီငွေစရာကောင်းတယ်အဲ့ဒါကြောင့်လက်လွတ်ချင်ဘာနဲ့တူလို့ဆိုရင်ဝိရကောင်ကိုလက်ထဲမှာဆုပ်ပြီးထားတယ်လို့ပဲအကိုတော့ကမြုံနဲ့မှလက်နိုင်လိုက်တဲ့အခါကျတော့ငါးကြီးလို့ထင်ပြီးတော့ပွေကိုကင်လိုက်တာပွေတွေ့လိုက်တဲ့အခါငါးကြီးလို့ထင်တယ်ဒါပေမဲ့ကန်ကောင်တော့သူကစိတ်ကိုဆုံးမိထားတယ်စိတ်ကိုဆုံးမိထားပြီးတော့မြုံကနေဖော်ကြည့်လိုက်တဲ့အခါပွေဟောက်ကြီးဖြစ်တယ်ကဲခုနကငါတို့ငါစေဝန်တနော်ပွေဟောက်ကြီးဆိုတော့သူကြောက်သွားတယ်ကြောက်သွားတော့ဒီတိုင်းလွတ်မလားလို့ဆိုဒီတိုင်းလွတ်ရင်သူကြိုက်တော့မှလေအဲ့တော့မကైအောင်ပါလို့တော့ဆိုရင်ချက်ပါရရနေပေါ့ဝေကိုသူ့ကိုမကైနိုင်တော့လက်ပပီးရံပြီးတော့မှအဝေးကိုလွင့်သွားအောင်ပုံပြလိုက်တာအဲ့ဒါလို့ပဲသင်္ခါရတရားတွေမမြဲတာတွေအနည်းတွေကြောက်ရအောင်တာတွေပြင်လာတဲ့အခါပုစိတုကမြတ်တာဆာကိုယ့်လက်ထဲရောက်နေတဲ့ပွေဟောက်ကြီးကိုလွှတ်ချင်တယ်လို့ပဲဆုံးမထားချင်တယ်လို့ဖြစ်လာတယ်အဲ့တော့လွတ်ချင်ပြီဆိုလို့ရှိရင်လွတ်ပုံလို့နှိရှာတော့မယ်စဉ်းစားရတော့မယ်အဲ့ဒါကိုပဋိသင်္ခာညာလွတ်ချင်တာကတစ်ခုစဉ်းစားတာကတစ်ခုနောက်တစ်ခါအဲ့ဒီပုံမှာလွတ်နည်းကသိပြီးတဲ့အခါမှာသိကြိုးစားစရာမလိုပဲနဲ့အလွယ်တကူလွတ်လို့ရမယ်ဆိုတာသိသွားတဲ့သင်္ခါရုပ္ပခာညာအလုံးပေါက်လိုက်တဲ့အခါကျတော့ဘုသိတုကမြတာရဲ့ပဋိသင်္ခာရဲ့သင်္ခါရုပ္ပခာညာရဲ့ဒီဉာဏ်သုံးခုနဲ့တူတူပဲအဝဋ္ဌညာလို့ခေါ်တယ်အခိုက်အတန့်လေးတွေဖြစ်တာ။နော်အာယုမမတွေ့ပြီ။နောက်ဆုံးမှာသင်္ခါရုပ္ပခညာရင်းတန်လာပြီဆိုတော့မှမဉ္ဇဉ်ကိုကုလို့ရတယ်။မဉ္ဇဉ်မကုဘဲအရိနာတွေပဲတဝဲလဲပြီးသိသွားတဲ့လူတွေရှိပါ့။ဟိုပဲမရောက်ဘူး။နော်အဲ့ဒါနောက်နေရအောင်တော့ချူစားချစ်ကြပေါ့။သင်္ခါရုပ္ပခညာနေလောက်ရရင်ကိုမဆိုးပါဘူး။နော်အဲ့ဒီဆင်းတော့ရရင်ကိုမဆိုးဘူး။အဲ့ဒီလောက်ထိရောက်မရရင်တော့ယုံနဲ့ကွဲတဲ့အစဉ်ကလေးတော့နည်းနည်းလေးတော့လုတ်တဲ့နော်ပေါ့ယုံနဲ့တန်ကွဲပြီအဲ့ဒါကိုတိတိဝိတုတ်တိတို့ခေါ်တယ်ယုံနဲ့တန်နှစ်ခုတရဝဆိုတဲ့အတွေ့ပြောင်းသွားပြီးတော့ယုံနဲ့နှစ်ခုပဲရှိတယ်ဆိုတဲ့အသည့်လေးရအောင်ရင်လုပ်လိုက်အဲ့ဒါဆိုရင်သုဒ္ဓတောတပံအစဉ်လို့ပြောတယ်ဟာမျိုးနော်ယုံနဲ့တည်ဘူးရနိုင်ပြီဆိုရင်တော့ခဏသင်္ကာရုပ္ပခာညာထိအောင်သွားကံကောင်းလို့ကိုယ့်ရဲ့ကိုယ့်ရဲ့ကြိုးစားမှုအတိတ်က ရည်ချင်းနဲ့ပြေဝမှုနှစ်ခုပေါင်းစပ်မှာကြိုးစားတယ်လေဘုရားကိုကြိုးစားရမယ်အရည်ချင်းနဲ့ပြေဝတယ်ဆိုလို့ရှိရင်တော့ကံကောင်းရင်တော့ဒီဘဝတွေမယ်သတ္တဗံဖြစ်ခြင်းဖြစ်မယ်တခါရကံဖြစ်ခြင်းဖြစ်မယ်ဒါကဖြစ်ခြင်းဖြစ်မယ်မစိတ်ပေါ်လာတဲ့အခါမှာဆံရဆံကိရိတာတွေကိုဖယ်ရှားပြီးတော့နိဗ္ဗာန်ကိုတွေ့တော်မှာဖြစ်တယ်သင်္ခါရတရားတွေပေါ်မှာစိတ်ပြတ်တယ်ညင်ငွေတယ်ကြောက်စရာတွေလို့မြင်မှသင်္ခါရတရားကိုလွတ်နိုင်တယ်အဲ့သင်္ခါရတရားကိုစုပ်ကင်ထားတဲ့ပြန်နိဗ္ဗာန်မတွေ့သေးဘူးသင်္ခါရတရားကိုဆွတ်လွတ်လိုက်ပြီဆိုမှနိဗ္ဗာန်တွေ့တယ်အဲ့တော့နိဗ္ဗာန်နဲ့ဒီသင်္ခါရနဲ့ဆန့်ကျင်မဲ့ပဲသင်္ခါရအာယုံရှိနေတဲ့ပြန်နိဗ္ဗာန်မတွေ့သေးဘူးဒါမို့နိဗ္ဗာန်ဆိုတာသင်္ခါရနာအပ္ပိုတိရုပ်တည်နန္ဒီမဖြစ်တော့တဲ့အစဉ်ကိုနိဗ္ဗာန်လို့ခေါ်တာပြောတယ်နော်အဲ့ဒီဝိပဿနာဉာဏ်နဲ့အလုံးဟာသင်္ခါရတရားကိုအောက်ပြုရဖြစ်တယ်မညံ့ပေါ်လာတဲ့အခါအဲ့ဒီသင်္ခါရအာယုံကိုလွတ်ပြီးတော့သင်္ခါရတွေမဖြစ်တဲ့အာယုံကိုပြုလိုက်နိုင်တယ်အဲ့ဒီကြတော့မှယင်နဲ့ခိတိတာပြောက်တယ်နော်အဲ့ဒီလိုမဟုတ်ရင်မပြောက်ဘူးသင်္ခါရအာယုံနဲ့ဘလောက်ပဲတည်နေနေယင်နဲ့ခိတိတာမပြောက်ဘူးတော့အဲ့ဒါကြောင့်မို့ဝေဒနာဥပဒနာကဆက်နွယ်ပြီးတော့မြတ်စွာဘုရားကယဟန္တာစင့်တီအောင်အထုပ်ကိုအထုပ်နေကိုရှင်းလင်းဟောပြောတာဖြစ်ပါတယ်အဲ့တိုင်အခုအကြံမြင်ဝေဒနာဥပဒနာအထုပ်ကိုရှင်းလင်းဟောပြတာဖြစ်ပါတယ်ဒါကြောင့်တရားချက်ကင်သရောတိပရိသတ်ပေါင်းတို့ကိုယ်တဏ္ဍမတကယ်ထင်ရှားရှိနေတဲ့ဝေဒနာနဲ့ပတ်သက်ပြီးတော့ဒီလမ်းကြောင်းကသွားမယ်ဆိုရင်လည်းနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာဖြစ်လို့ဒါဟာလည်းပဲဧကယနာမခနိဗ္ဗာန်သွားဖို့တကြောင်နေတော့လမ်းပဲဖြစ်တယ်လို့ကိုယ်စီကိုယ်စီမှန်သားပြီးတော့ဝေဒနာဥပဒနာတရားရှုပွားကနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းရှိစေချက်ရှင်ဖေယားဖေယားတို့တို့တို့သည်ပါတိညာပါတိညာသာရှိပါတလည်းနိဗ္ဗာန်ချမ်းသာကိုဓမ္မပြုနိုင်ပါတော့ကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလည်းဓမ္မတပင်စင်ခြင်းပါပြုလို့ကြွ၍အမတဒါနဓမ္မဒါနာတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွတ်သေးလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝတ္ထုအစူစူတို့ဖြင့်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောအထုပ်ပြုလုပ်ကြရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့အဖွာဆွေမျိုးညာတိတို့အားကုသိုလ်အများဝိင္ဟပါကုန်၏အသနာရောသောဏလောကသောဏတို့အားကုသိုလ်အများဝိင္ဟပါကုန်၏သုံးသက်တပုံခြင်းနေကုန်သောလုံးလုံးများစွာသတ္တဝါတို့သည်ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်ပြီကိုစီရကြကုန်သည်ဖြစ်ပြီကိုစိတ်နှစ်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သည်